American Congress လွှတ်တော်ကနေ Muslim လူနည်းစု Rohingya တွေရင်ဆိုင်နေရတဲ့ဘေးဒုက္ခတွေအဆုံးသတ်နိုင်ဖို့မြန်မာစစ်ကောင်ဆောင်တွေအပေါ်ဖိအားပေးဖို့ကြိုးပမ်းနေပါတယ်။ American အနေနဲ့စီးပွားရေးဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေပေးနေတဲ့တစ်ချိန်တည်းမှာမြန်မာစစ်ဘက်နဲ့ဆက်ဆံရေးတွေကိုရပ်ဆိုင်းပြေးဖို့စတဲ့ကိစ္စရတွေပါဝင်တဲ့ပိတ်ဆို့တန်ခတ်မှုအသစ်တွေကိုချမှတ်ဖို့ပါတီကြီးနေရာစလုံးကလွှတ်တော်အမတ်တွေပူးပေါင်းဆောင်ရွက်ကြတာပါ။ဒီအကြောင်း Congress လွှတ်တော်ဆိုင်ရာ VOA သတင်းတော် Catherine Gibson ပေးပို့တဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးမှာပါရှင်
ရခိုင်ပြည်နယ်ကတိမ့်နဲ့ချီတဲ့မွတ်စလင်တွေနေဆက်ဖြတ်ကျော်ထွက်ပြေးပြီးမှာတော့ American Outlook တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Ed Rice ကအခုလိုပြောပါတယ
် This is ethnic
ဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ပါတယ
်အဲ့ဒီနောက်မှာတော့အခုလိုဖိနှိပ်မှုတွေအဆုံးသတ်ဖို့ဖိအားပေးတဲ့အနေနဲ့စစ်ဗိုလ်ချုပ်တွေပေါ်ပိတ်ဆို့တန်ခိုင်ရေးဥပဒေပြဋ္ဌာန်းဖို့လွှတ်တော်အမတ်တွေကစောင့်ရလာတာပါဒီမိုကရက်အလုပ်တော်အမတ်အီလီယော့အန်ဂယ်က
This sends a very strong message.
ဒီဘဝရဲ့အကျိုးအမြတ်တွေတင်းကျုံရယူနေတဲ့ဒီချိန်ထဲမှာရိုဟင်ဂျာလူထုအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်နေတာတွေကိုပုံမှန်လုံးနေကြဖြစ်ရတဲ့ခုလိုမျိုးတင်းကြီးခံနေမှာမဟုတ်ဘူးဆိုတာဒီဥပဒေကသိအားကောင်းတဲ့သတင်းစကားပါလိုက်တာပါ
စစ်တပ်အနေနဲ့ကျူးလွန်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဖိအားပေးတာဟာအခြေအနေကိုပိုဆိုးဝါးစေတယ်လို့လည်းမြင်ကြပါတယ်လွှတ်တော်အမတ်အန်ဂယ်က
It's not only the ethnic cleansing.
အခုအချိန်ကကျွန်တော်တို့ဆိုရင်ဒီလိုရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအပြင်မြန်မာရသားဆိုရပေါ်အမြင်ဆောင်စေတာမျိုးစစ်တပ်ကလှုံ့ဆော်နေတာကြောင့်ပါတီကြီးနေရစလုံးအနေနဲ့ပြင်းထန်တဲ့သတင်းစကားပါလိုက်တာပါ
အထက်လက်တော် Republican ခေါင်းဆောင် Mitch McConnell ကတော့မြန်မာဒီမိုကရေစီရဲ့ကြိုးပမ်းနေတဲ့ဒေါက်တာဆန်းစုကြည်အပေါ်နှစ်ကာလရှိကြစွာကလေးကထောက်ခံလာခဲ့သူပ
ါ I think she's the greatest hope
သူကကျွန်တော်တို့ရဲ့အဓိကမျှော်လင့်အားထားစရာပုဂ္ဂိုလ်ပါ
Republican ထက်လွတ်တော်မတ် John McCain နဲ့ Democrat ထက်လွတ်တော်မတ် Ben Cardin တို့ပူးရဲအဆိုပြုထားတဲ့ပိတ်ဆို့တံခါးရေးဥပဒေကြောင့်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်ပေါ်စေနိုင်တယ်လို့ Don San Suu Kyi ရဲ့ပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းအဲ့လိုဖြစ်ဖို့ရည်ရွယ်လို့ဆောင်တာမဟုတ်ဘူးလို့ဒီဥပဒေကြမ်းကိုထောက်ခံသူတဦးဖြစ်တဲ့ Republican အလွတ်တော်မတ် Steve Chabot ကပြောပါတယ်
We hope give her leverage with
တံခါးပိတ်ဆို့မှုတွေဟာသူ့အနေနဲ့စစ်တပ်ကိုထိန်းချုပ်နိုင်မဲ့အခွင့်အရေးပိုရစေမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။စစ်တပ်အနေနဲ့တကယ်ပဲသူတို့ဘာသာသူတို့ပြောင်းလဲမှုတွေလှုပ်လာတာပြည်ပခန့်တွေခြုံငင်းအောင်နဲ့ဖိနှိပ်မှုတွေကိုအဆုံးသတ်ပြီဆိုရင်တော့ဒဏ်ခပိတ်ဆို့မှုတွေပြန်ဖြေလျှော့ဖို့သူနဲ့ပြန်ဆွေးနွေးလှုပ်ဆောင်သွားနိုင်ပါတယ
်ပြည်ပခန့်တွေခြုံငင်းသွားပြီဆိုရင်တော့ဘာရီဆက်လှုပ်တင်တယ်လဲဆိုတာကိုလည်းချက်ပေါက်ကအခုလိုပြောပါတယ
် The goal here is to get those
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံလာကြသူတွေနေရပ်ကိုပြန်လာနိုင်ရေးအတွက်အခုလိုရည်ရွယ်လှုပ်ဆောင်တာဖြစ်ပြီးစစ်တပ်ကနေအိမ်တွေကိုမီးရှို့ထားတာကြောင့်စီးပွားရေးအရနလန်ပြန်ထူလာအောင်လဲအတော်ကိုလှုပ်ယူဖို့လိုအပ်ပါတယ
်ရိုဟင်ဂျာတွေအခုလိုရင်ဆိုင်နေရတဲ့တစ်ချိန်တည်းမှာလူခွေလှူရှားသူတချို့ကလည်းသူတို့ရဲ့ကြိုးပမ်းမှုတွေအကောင့်ထဲပေါ်လာဖို့မျှော်လင့်နေကြပါတယ
် This is one issue where
နိုင်ငံရေးအရသဘောထားကွဲလွဲကြတဲ့သူတွေကြားထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးထောက်ခံပံ့ပိုးပေးဖို့သဘောတူညီခဲ့ကြပါတယ်ဒီဥပဒေချမ်းကိုအတည်ပြုနိုင်ဖို့အလားအလာတွေကောင်းနေပြီးသမရအနေနဲ့လက်မှတ်ရေးထိုးအတည်ပြုနိုင်လိမ့်မယ်လို့ယူဆပါတယ်
။ဒီနှစ်ကုန်မဲမှာပဲမြမစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားပိတ်ဆို့တန်ခတ်တဲ့ဥပဒေကြမ်းကိုအတည်ပြုနိုင်လိမ့်မယ်လို့လည်းလွှတ်တော်အမတ်တွေကယူဆထားပါတယ်ခင်ဗျာ။